ယူကရိန်းနဲ့အင်ဂျင်ရှင်ရုရှားနိုင်ငံခြားတင်းမာမှုတွေတိုးနေချိန်မှာပဲယူကရိန်းကိုအမေရိကန်လို့လေရင်ဖြစ်နဲ့တန်ကားဖြစ်မစ္စိုင်းလက်နက်တွေပို့ပေးဖို့အတွက်ဘောကန်ဒေသကနိုင်ငံတွေဖြစ်တဲ့အက်စတိုးနီးယားလတ်ဗီးယားနဲ့လစ်တူရေးနီးယားနိုင်ငံတွေကိုခွင့်ပြုလိုက်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထနီဘလင်ကင်ကစနေနေ့မှာပြောပါတယ်နေတိုးရှစ်မဟာမိတ်နိုင်ငံတွေဖြစ်ကြတဲ့ဒီနိုင်ငံတွေကနေယူကရိန်းစင်အားပိုခိုင်မာစေဖို့နဲ့ရုရှားကျူးကျော်လာရင်ခုခံဖို့အတွက်ကာကွယ်ပစ္စည်းတွေပို့ပေးဖို့ခွင့်ပြုကြောင်းဝန်ကြီးဘလင်ကင်ကတွစ်တာမှာရေးသားခဲ့တာပါယူကရိန်းအရေးအမေရိကန်နဲ့ရုရှားတို့ကြားတိုးတက်မှုအနည်းငယ်ရခဲ့တဲ့နောက်ဆုံးချိန်ဆွေးနွေးမှုအပြီးနောက်တနေ့မှာပဲဝန်ကြီးဘလင်ကင်ကကြေညာခဲ့ပြီးတဲ့နောက်စစ်လက်နက်တွေယူကရိန်းကိုရောက်ရှိလာခဲ့ပါတယ်ယူကရိန်းမှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်းတွေတဲကမရှိမဖြစ်လိုအပ်သူတွေကလွဲလို့ချမ်းတဲ့သူတွေနဲ့မိသားစုဝင်တွေကိုပြန်ခွင့်ပြုဖို့နိုင်ငံခြားရေးဌာနကိုပန်ကြားခဲ့ကြောင်းအမေရိကန်ရုပ်သံဌာနကြီးတွေဖြစ်ကြတဲ့ CNN နဲ့ Fox သတင်းဌာနတွေကစနေနေ့ကပြောပါတယ်နိုင်ငံခြားရေးဌာနအကြီးဆုံးတာဝန်ရှိသူတဦးကတော့ဒါနဲ့ပတ်သက်ပြီးအခုထိအမိန့်တစ်စုံတရာမထုတ်ပြန်သေးကြောင်းကိုဗစ်နဲ့ပတ်သက်ပြီးခီးသွွားအကြံပေးချက်အဆင့်လေးကိုထုတ်ပြန်ထားပြီးဖြစ်ကြောင်းနဲ့ယူကရိန်းကိုရုရှားကတိုက်ခိုက်ဖို့အတွက်ကြံစည်နေတဲ့ဆိုတဲ့သတင်းတွေကြောင့်သတိထားကြဖို့အကြံပေးထားသလိုလေရင်ခီးစင်တွေလည်းရှိနေသေးဖြစ်ကြောင်း VOA ကိုပြောပါတယ်